ကမ္ဘာ့ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးနိုင်ငံတကာညီလာခံကြီးကိုစပိန်နိုင်ငံမက်ဒရစ်မြို့တော်မှာဒီကနေ့စတင်ကျင်းပနေပါတယ်။ကမ္ဘာကြီးပူနွေးစေတဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုလျှော့ချနိုင်ရေးသဘောတူညီမှုတွေရဖို့ကမ္ဘာကောင်းဆောင်တွေဆွေးနွေးနေကြတာပါ။27ရာစုပြဿနာကြီးကိုမဖြစ်မနေဖြေရှင်းဖို့လိုအပ်တယ်လို့အခုနှစ် COP25 ညီလာခံအလှည့်ကျဥက္ကဋ္ဌချီလီနိုင်ငံသဘာဝပတ်ဝန်းကျင်ဝန်ကြီး Caroline Schmidt ကအခုလိုပြောကြားခဲ့ပါတယ်
။ La crisis social y la crisis ambiental son las crisis del siglo 21 y son dos caras
လူမှုအခြေအတွေတွေနဲ့သဘာဝပတ်ဝန်းကျင်ပြဿနာတွေက27ရာစုရဲ့ပြဿနာတွေဖြစ်ပါတယ်။ဆက်ဆက်နေတဲ့ဒီပြဿနာနှစ်ခုလုံးကိုအညီအမျှဖြေရှင်းဖို့လိုအပ်တယ်လို့အလှည့်ညီလာခံရဲ့အလှည့်ကျဥက္ကဋ္ဌ Caroline Schmidt ကစပိန်ဘာသာနဲ့ပြောကြားခဲ့တာဖြစ်ပါတယ်။သတင်းနှစ်ပတ်ကျင်းပမဲ့သဘာဝပတ်ဝန်းကျင်ညီလာခံကိုချီလီနိုင်ငံမှာကျင်းပဖို့စီစဉ်ထားပေမဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေကြောင့်မက်ဒရစ်မြို့တော်မှာပြောင်းပြီးကျင်းပတာပါ။2015ခုနှစ်ကပြင်သစ်နိုင်ငံပါရီမြို့တော်မှာရရှိခဲ့တဲ့ပါရီသဘောတူညီချက်ထဲကဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုလျှော့ချရေးရာသီဥတုပြောင်းလဲဖောက်ပြန်မှုဒဏ်ခံနေရတဲ့ဆင်းရဲတဲ့နိုင်ငံတွေကိုဓာတ်ငွေထုတ်လွှတ်နေတဲ့ချမ်းသာတဲ့နိုင်ငံတွေကရော့ကျေးပေးရို့နဲ့ဆိုင်တဲ့အလုပ်ဖြစ်မဲ့နိုင်ငံကစနစ်တစ်ခုဖန်တီးရေးကိုအခုညီလာခံမှဆွေးနွေးကြမှာဖြစ်ပါတယ်။ရာသီဥတုပြောင်းလဲဖောက်ပြန်နေတာရက်အောင်ကမ္ဘာနိုင်ငံတွေရဲ့လက်ရှိအထောက်ဆောင်ရွက်နေမှုတွေဟာလုံးဝမလုံလောက်ဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြပြီးနောက်ပြန်ပြင်လို့မရတဲ့အခြေအနေရောက်တော့မယ်လို့ညီလာခံမစတင်ခင်မှာတတိပေးခဲ့ပါတယ်။